Welcome to the Voice of America in Burmese.
ဒီရက်နေ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ2ရက်တောက်ကြနေမနေ့ခင်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးတွေကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီပနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကထပ်ပြီးတော့တောင်းဆိုလိုက်တဲ့သတင်းနောက်အဖမ်းခံရတဲ့အမေရိကန်သတင်းတောက်ဒန်နီယယ်ဖန်စတာကိုမနေ့ကအင်းစိန်အချင်းတောင်အထူးတရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းပြန်ရုရှားနဲ့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးတွေကိုမြန်မာကနေဝယ်ယူဖို့ထိနှိုင်းနေတယ်လို့မြန်မာစစ်ကောင်းဆောင်ကပြောကြားလိုက်တဲ့အကြောင်းနဲ့အတူထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုမြန်မာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းလေးအပြင်ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းတောင်ပိုင်းတပ်တွေနဲ့မြောက်ပိုင်းတပ်တွေတိုက်ပွဲဖြစ်ပွားလာတာကြောင့်ဒေသခံတွေဟာစစ်ရှောင်နေကြရပါတယ်။
ကျော်တာတရားဒီမျိုးရဲ့ပြည်ပုံရောတိုက်ပွဲဖြစ်တဲ့နေရာတဲ့မနေ့က1600ကျော်တော့ရကျော်အဖုံကြီးကြောင်းတော့မနေနိုင်တော့ဘူးဖုံကြီးပါပါတယ်ဒီမျိုးထဲလာလေ
ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူမြန်မာနိုင်ငံတွင်းမှာရောထိုင်းနိုင်ငံနေစပ်မှာပါမြန်မာဒီကြားမှာကိုဗစ်ရောဂါဘယ်လောက်ထိအခြေအနေဆိုးဝါးနေသလဲဆိုတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးကြပါအောင်ခင်ဗျာ
February 1ရက်စစ်တပ်အာဏာသိမ်းပြီးကြတဲ့ကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာစစ်တပ်ကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ကြောင်းအထွေထွေမှုချုပ်ရုံးလက်ထောက်ပြောခွင့်ရအဲရီကန်နဲကိုကတက်ဘရင်းနဲ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Reiterate our call for the immediate release of all of those who are arbitrarily detained, and that includes President Yu Win Mint and State Councilor Daw Aung San Suu Kyi.
သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂကထပ်ပြီးတောင်းဆိုပါတယ်။ဒီလိုလွှတ်ပေးဖို့အတွက်လုံခြုံရေးကောင်စီကလည်းဒါကိုအထူးပြုပြောထားတာပါ။မြန်မာနိုင်ငံမှာလုံခြုံရေးတာဝန်ယူထားသူတွေကတရားလက်လွတ်ဖမ်းဆီးနေတာအပါအဝင်ချင်းချောက်အချက်ကိန်းတာတွေအကြမ်းဖက်မှုတွေဆက်ပြီးလုပ်နေတဲ့အတွက်ကုလသမဂ္ဂကအထူးစိုးရိမ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံတလွှတ်အချင်းတော်အသီးသီးမှာနိုင်ငံတော်အချင်းညူပြည့်စင်မှုပုံမှန်95ကကြီးနဲ့အများစုဖမ်းခံနေရတဲ့အချင်းသား2300ဝန်းကျင်ကိုဂျုံလ30ရက်နေ့မှာပြန်လှုပ်ခဲ့ပေးခဲ့ပြီးတဲ့နောက်မှာအခုလိုကုလသမဂ္ဂကတောင်းဆိုလိုက်တာပါစစ်ကောင်စီကဖမ်းဆီးထားသူယာနဲ့ချီကိုဗိုလ်တပ်ဦးလေးကပြန်ပြီးလှုပ်ပေးခဲ့ပေမဲ့ဖမ်းဆီးမှုတွေဆက်ပြီးလုပ်နေစေဖြစ်ပြီးမန္တလေးတိုင်းမြင်းကြံမြို့မှာတော့ဗိုလ်တပ်ဦးလေးညမှာပဲ73ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဖေဗရူလာ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူပေါင်း6400ကျော်ဖမ်းဆီးခံရပြီး200ကျော်ကိုတော့ထောင်ဒဏ်ပြစ်ဒဏ်ပေးခဲ့တယ်လို့နိုင်ငံရေးကျန်းမာရေးကူညီဆောင်ရှောက်ရေးအတင် AABB ကထုတ်ပြန်ထားပါတယ်
မြန်မာနိုင်ငံမှာထိမ့်သိမ်းခံနေရတဲ့အမေရိကန်သတင်းတောက်ဒန်နီယယ်ဖန်စတာရဲ့အမှုကိုမနေ့ကအင်းစိန်အချင်းတောင်တရားရုံးမှာကြားနာစစ်ဆေးပြီးတရားရုံးမှာအမေရိကန်တန်ယုံကောင်စစ်ဝင်အရာရှိနှစ်ဦးတက်ရောက်ခဲ့ပါတယ်ပထမအကြိမ်ရုံးထုတ်ခဲ့တဲ့ဂျွန်လ18ရက်နေ့တုန်းကတော့အမေရိကန်တန်ယုံအရာရှိတွေနဲ့တွေ့ခွင့်မရရှိခဲ့ပါဘူးသူဟာကိုယ်အလေးချိန်ကြာသွားပေမဲ့နေကောင်းချမ်းပါတယ်လို့ကြာသာပရင်းနေကတရားခွင်မှာသူ့ကိုတွေ့ဆုံခဲ့တဲ့သူ့ရဲ့ရှင်နေကပြောပါတယ်သူရဲ့အကို Brian Fenster နဲ့လည်းဒီတစ်ပတ်အတွင်းတယ်လီဖုန်းကဆက်သွယ်စကားပြောခွင့်ရခဲ့ပါတယ်။အသက်38နှစ်အရွယ် Fenster ဟာမေလ24ရက်နေ့ကအမေရိကန်ပြည်ထောင်စုကိုပြန်လာဖို့မလေးရှားနိုင်ငံကိုအသွားရန်ကုန်လေဆိပ်မှာဖမ်းဆီးခံခဲ့ရပါတယ်။သူ့ကိုတခြားအာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေအပေါ်စွဲဆိုထားတဲ့905ကာကြီးနဲ့စူပူမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုပြီးတရားစွဲဆိုထားတာပါ။သူ့အမှုကိုဒီလဇူလိုင်15ရက်နေ့ကိုရွှေဆိုင်လိုက်တယ်လို့ရှင်းနေဦးသန်းစောအောင်ကပြောပါတယ်။သူ့တဲ့ဆွေးဝါးစားစရာတွေပို့ပေးဖို့သူ့ရဲ့အမျိုးသမီးကိုဒန်နီယယ်ဖန်စတာကတရားခွင်မှာမှာကြားခဲ့ပါတယ်။ကြာသာပတိနေ့ရုံးထုတ်တော့အမေရိကန်တန်ယုံကအရာရှိနှစ်ဦးအင်းစိန်တောင်အတူတရားရုံးမှာတက်ခွင့်ရခဲ့ပါတယ်။ မိသားစုနဲ့ဒီတစ်ပတ်ထဲမှာတယ်လီဖုန်းစကားပြောခွင့်လည်းရရှိခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကလည်းအင်းစိန်တောင်အတူတရားရုံးမှာဒန်နီယယ်ဖန်စတာကိုပထမအကြိမ်ရုံးထုတ်ခဲ့ပါတယ်။သူ့ကိုချက်ချင်းလွတ်ပေးဖို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကမြန်မာစစ်အုပ်ချုပ်ရေးကောင်စီကိုတောင်းဆိုထားပါတယ်။ဒန်နီယယ်ဖန်စတာကိုအင်းစိန်တောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့နောက်ထပ်အမေရိကန်နိုင်ငံသားကမာယွတ်မီဒီယာအယ်ဒီတာချုပ်ကိုနေတန်မောင်ကိုတော့မကြာခင်ရပိုင်အတွင်းကအမှုကိုပိတ်သိမ်းပြီးစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်တိုးလာတဲ့အန္တရာယ်နဲ့ကြုံရတာကိုဖြေရှင်းဖို့စ조사နေချိန်မှာပဲရုရှားတို့ Sputnik COVID-19 ကာကွယ်ဆေးအလုံးပေါင်း9တန်းဝယ်ဖို့ညှိနှိုင်းနေတယ်လို့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လန်ကပြောကြားလိုက်ပါတယ်အစတုန်းကဒီရောဂါအတွက်ကာကွယ်ဆေးအလုံးပေါင်း2တန်းဝယ်ဖို့စီစဉ်ထားတာဖြစ်ပေမဲ့အခု9တန်းဝယ်ဖို့လုပ်နေတယ်လို့ရုရှားသတင်းဌာန RIA ရဲ့လူတွေ့မေးမြန်းခန်းမှာပြောလိုက်တာပါရုရှားစီကကာကွယ်ဆေးပိုဝယ်ဖို့ညှိနှိုင်းမှုတွေလုပ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လန်ရဲ့ပြောကြားချက်ကိုကိုကားဖော်ပြပေးမယ်ရုရှား COVID ကာကွယ်ဆေး Sputnik 5 လားတကြိမ်နဲ့ထိုးစရာလိုတဲ့ Sputnik လိုက်လားတော့မပြောပါဘူးဒါအပြင်မြန်မာအိန္ဒိယနိုင်ငံတွေစီကကနဦးမှာကိုဗစ်ကာကွယ်ဆေးအမြောက်များရယူခဲ့တာဖြစ်ပေမဲ့အခုကအိန္ဒိယဟာကူးစက်များကိုဗစ်အန္တရာယ်ခံစားနေရတာကြောင့်နောက်ထပ်ဆေးထပ်မပေးနိုင်ပဲဖြစ်နေတယ်လို့ပြောပါတယ်တရုတ်နိုင်ငံကလည်းကာကွယ်ဆေးတချို့ပို့ပေးခဲ့ကြောင်းနဲ့ဒီကတရုတ်ကာကွယ်ဆေးတွေကိုလည်းမြန်မာနိုင်ငံမှာထိုးပေးမှာနေတာဖြစ်ပြီးဒီတရုတ်ကာကွယ်ဆေးအတွက်လည်းဆက်ပြီးညှိနှိုင်းမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံသူ 36,000 နီးပါးရှိပြီးသေဆုံးသူက 3,348 ဦးရှိပါတယ်
နော်ဝေးနိုင်ငံပိုင်တယ်လီနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကမိုဘိုင်းနဲ့အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေကိုရောင်းချတော့မယ်လို့ TMD Business Media ကမနေ့ကြားသာပရိနေကဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့တယ်လီနော့ကုမ္ပဏီဘက်ကပြောရေးဆိုခွင့်ရှိသူကတော့တစုံတရာမှတ်ချက်ချပြောဆိုခြင်းမရှိသေးပါဘူး။မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီလ1ရက်နေ့ကတည်းကတယ်လီနော့ရဲ့မိုဘိုင်းဆက်သွယ်ရေးဟာစိုးစိုးဝါးဝါးကန့်သတ်မှုတွေရှိလာပြီးဈေးကွက်ဟာလည်းကျဆင်းလာခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာစီးပွားရေးအရတန်ခတ်ထားတဲ့အတွက်တယ်လီနော့ကုမ္ပဏီကိုတခြားဆက်သွယ်ရေးကုမ္ပဏီကဝယ်ယူမှာမဟုတ်နိုင်တဲ့အတွက်တရုတ်ကုမ္ပဏီတွေကိုကမ်းလှမ်းထားတယ်လို့လည်းဖော်ပြထားပါတယ်တယ်လီနော့နဲ့အပြိုင်မြန်မာနိုင်ငံမှာဆက်သွယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကာတာအခြေစိုက်ဥရီဒူးကုမ္ပဏီကလည်းတယ်လီနော့ကုမ္ပဏီကိုဝယ်ယူဖို့စိတ်ဝင်စားတဲ့အတွက်ငွေကြေးဆိုင်ရာအကူအညီပေးနိုင်တဲ့အဖွဲ့အစည်းတွေကိုရှာဖွေနေတယ်လို့လည်း TMD Business Media မှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့တော့တယ်လီနော့နဲ့အပြိုင်ဥရီဒူးကုမ္ပဏီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူးတယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံကို2014ခုနှစ်ကဝင်ရောက်ရင်းနှီးမြှုပ်နှံခဲ့ပြီးအသုံးပြုသူပေါင်းက18တန်းဝန်းကျင်ရှိပြီးအကြီးဆုံးရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေထဲကတစ်ခုဖြစ်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ကြနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာနိုင်ငံပေါင်း18နိုင်ငံကိုလူကုန်ကူးမှုတိုက်ဖြတ်ဖို့အတွက်ပြက်ကွက်တဲ့နိုင်ငံတွေဖြစ်တဲ့ American နိုင်ငံကြီးဌာနကအကြေညာလိုက်ပါတယ် Trafficking in Persons Report လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာနှစ်ပတ်လည်အစီရင်ခံစာကိုချက်တပရင်းနဲ့ထုတ်ပြန်ရမှာဖော်ပြလိုက်တာပါဒီအစီရင်ခံစာကကမ္ဘာနိုင်ငံပေါင်း188နိုင်ငံအတွက်လူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာမှာအဆင့်4မျိုးခွဲတင်ပြထားတာပါအဆင့်1ကအကောင်းဆုံးအားထုတ်တဲ့နိုင်ငံဖြစ်ပြီးအဆင့်3ကအဆိုးဝါးဆုံးနိုင်ငံမှာအဆင့်2မှာတမန်အလယ်လတ်နိုင်ငံတွေနဲ့စောင့်ကြည့်နိုင်ငံဆိုပြီး2မျိုးခွဲထားတာဖြစ်ပြီးအဆိုးဝါးဆုံးအဆင့်ဖြစ်တဲ့3နိုင်ငံထဲမှာမြန်မာတရုတ်အာဖဂန်နစ္စတန်မြောက်ကိုရီးယားစတဲ့အာရှနိုင်ငံအတော်များများပါဝင်ပြီးရုရှားနဲ့အာဖရိကနိုင်ငံတချို့လည်းပါပါတယ်အဆင့်3တက်မှတ်ခံထားတဲ့နိုင်ငံတွေဟာဒဏ်ခတ်ပိတ်ဆို့မှုတွေအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတွေရဲ့အထောက်ပံ့တွေရယူရမှာကန့်တက်ခံရတာမျိုးနဲ့ရင်ဆိုင်ရဖို့ရှိပါတယ
်အာရှအလဲပိုင်းဒေသကနိုင်ငံတွေရဲ့ကွန်ပျူတာအချက်လက်တွေခိုးယူတဲ့လုပ်ငန်းတွေကတစ်ခုအနေနဲ့တရုတ်ကွန်ပျူတာဟက်ကာတွေကအာဖဂန်နစ္စတန်နိုင်ငံအမျိုးသားလုံခြုံရေးနဲ့အမျိုးသားလုံခြုံရေးကောင်စီရဲ့ကွန်ပျူတာစနစ်တွေကိုမကြသေးခင်ကတိုက်ခိုက်ခဲ့တယ်လို့စိုက်ဖာလုံခြုံရေးကျွမ်းကျင်သူတွေကပြောပါတယ်။ Indigo Zebra လို့လူသိများတဲ့တရုတ်စကားပြောကွန်ပျူတာဟက်ကာနောက်ရှက်သူတွေလို့စွပ်စွဲခံရသူတွေဟာ2014ခုနှစ်ကအိန္ဒိယ၊ Uzbekistan နဲ့ Kazakhstan နိုင်ငံတွေကနိုင်ငံရေးဆိုင်ရာအဖွဲ့အစည်းတွေကိုပိတ်မှတ်ထားကွန်ပျူတာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းစိုက်ဖာလုံခြုံရေးကျွမ်းကျင်သူတွေကမနစ်ကြတာပရိနေကပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှုမရှိတာ၄နှစ်ထဲရောက်လာခဲ့တဲ့နောက်တရုတ်နိုင်ငံကိုငှက်ဖျားကင်းစင်တဲ့နိုင်ငံဖြစ်နေတဲ့ WHO ကမ္ဘာ့ချမ်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ
် The certification of a malaria free China is a very strong message of I believe of optimism
တရုတ်နိုင်ငံကိုငှက်ဖျားကင်းစင်တဲ့နိုင်ငံဖြစ်နေအခုလိုသတ်မှတ်ပေးလိုက်တာဟာကမ္ဘာတလွှားငှက်ဖျားတိုက်ဖျက်ရေးလုပ်ငန်းအတွက်အားပြန်ပြီးကောင်းလာစေမယ်လို့ယုံကြည်ကြောင်း WHO ကမ္ဘာငှက်ဖျားရောဂါတိုက်ဖျက်ရေးအစီအစဉ်အကြီးအကဲပေဒရိုအယ်ဖွန်ဆိုကပြောတာပါ2019မှာကမ္ဘာတလွှားငှက်ဖျားရောဂါဝေဒနာရှင်ပေါင်း229သန်းလောက်ရှိတယ်လို့ WHO ကခန့်မှန်းပြီးချင်းကကူးစက်တဲ့ဒဏ်ကြောင့်ငှက်ဖျားနဲ့ကမ္ဘာတလွှားသေဆုံးရသူ4သိန်းကျော်ရှိပါတယ်အများဆုံးကအာဖရိကဒေသမှာဖြစ်ပြီး94ရာခိုင်နှုန်းရှိပါတယ်Pacific data အနောက်ပိုင်းတစ်ခွင်မှာဒီယောဂကုသမှန်အရင်နဲ့ရင်ဆိုင်နေရသူကတန်ပေါင်း930လောက်ရှိမယ်လို့ WHO ကခန့်မှန်းထားပြီးဒီထဲမှာတရုတ်နိုင်ငံကငှက်ဖျားယောဂလုံးဝမဖြစ်တော့တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့တရုတ်ဟာ Laos, Vietnam, Thai နဲ့မြန်မာလိုငှက်ဖျားအန္တရာယ်ကြီးတဲ့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတာကြောင့်ဂရုစိုက်ဖို့လိုတယ်လို့ WHO ကပြောပါတယ်
။ဗြိတိရှားတော်ဝင်မင်းသားနှစ်ဦးဖြစ်ကြတဲ့ Prince William နဲ့ Prince Harry တို့ဟာသူတို့ရဲ့ကွဲလွန်သူမိခင်ဒိုင်ယာနာမင်းသမီးရဲ့ရုပ်ထုကိုမနေ့ကြာသပတေးနေ့ကဖွင့်လှစ်လိုက်ပါတယ်ဒိုင်ယာနာမင်းသမီးရဲ့အသက်60ပြည့်မွေးနေ့အထိမ်းအမှတ်ဖြင့်အဲ့ဒီရုပ်ထုကိုကင်ဆန်တန်နန်းတော်ဝင်တဲ့ကစံကံပန်းချံမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်အဲ့ဒီရုပ်ထုဖွင့်ပွဲကိုဒိုင်ယာနာရဲ့မောင်ငယ်ချားစ်စပန်ဆာနဲ့ဒိုင်ယာနာရုပ်ထုကိုသူစစ်ပေးခဲ့တဲ့အီရန်ရန်ဘရော့ဒလီတို့အပါအဝင်ဧည့်သည်အနေငယ်သာဖိတ်ကြားခဲ့ပါတယ်ဂျီရှာတော်ဝင်မိသားစုအကြောင်းရေးသားထားတဲ့စာရေးဆရာပန်နီဂျွန်နာကဒိုင်ယာနာမင်းသမီးဟာအိရှေ့မင်းသားချားစ်နဲ့လက်တက်ထိမ်းမြားခဲ့တဲ့1981ခုနှစ်ကတည်းကဂျီရှာလူတို့ရဲ့နှလုံးသားထဲမှာအမြဲရှိနေတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီကနေ့မနေ့ကင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့ Radio အစီအစဉ်တွေကို Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်ငားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါတယ်ရှမ်းပြည်တောင်ပိုင်းတိုက်ပွဲတွေကြောင့်ရွာသားတွေစစ်ဆောင်နေရတဲ့အကြောင်းဖြစ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်RCSS SSA တို့ကြားတိုက်ပွဲဖြစ်ပွားနေတာပါတလားကျော်ကြာလာပြီဖြစ်တဲ့ဒီတိုက်ပွဲကြောင့်ထောင်ထဲချီတဲ့ဒေသခံရွာသားတွေခြေသီးမြို့နယ်တဲကိုတင်းရှောင်လာနေကြပါတယ်ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအင်ကတင်ပြมาဖြစ်ပါတယ
်ရှမ်းပြည်နယ်တောင်ပိုင်းခြေသီးမြို့နယ်နဲ့မိုင်းတောင်မြို့နယ်ကြားမှာရှိတဲ့လွယ်ဟွန်းတောင်ကျောတစ်လျှောက်မှာလက်နက်ကန်ရှမ်းသက်ဖွဲ့နှစ်ခုအကြားတိုက်ပွဲပြင်းထန်နေပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီလို့ခေါ်တဲ့ RCSS SSC ချမ်းတောင်ပိုင်းအဖွဲ့နဲ့ရှမ်းပြည်သွတ်သွဲရေးပါတီ SSTV SSC ရှမ်းမြောက်ပိုင်းအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေကြတာပါ RCSS SSC ပြောခွေရပူမှုဆိုင်ခန်းဆောင်ကတော့လယ်ဟုံးတောင်ကျောဘက်နှစ်ဖက်တိုက်ပွဲဖြစ်တာသလားကြော်နေပြီလို့ပြောပါတယ
်တိုက်ပွဲစဖြစ်တာကဒီဂျွန်လတ်တရက်ကနေဒီနေ့အထိဆိုတော့သလားရက်30လောက်ရှိတော့ပေါ့နော်အဲ့လယ်ဟုံးတောင်ကျောဆက်တော့သူကကြီးပြီးမိုင်းတောင်ကမ်းလိုက်ရအပေါက်ချားဒီနေ့အထိဖြစ်နေတယ်ပေါ့ချစ်ခင်တို့ချင်းနေကြတော့တိတ်စိတ်တည်ရင်တိကြတော့မတိသေးဘူးဒါပေမဲ့တိုက်ပွဲကတော့ပြင်းထန်လေဒီ SCD ကနေကျွန်တော်တို့ RCS စခန်းရှိအောင်ကိုကျွန်တော်ထိုးစစ်ဆင်လာတယ်နောက်ငါးထောင်ချီတိုးပြီးတော့ထိုးစစ်ဆင်လာတယ
်လယ်ဟုံးတောင်ကျောဟာကြီးပြီးမြို့နဲ့မိုင်းတောင်မြို့နဲ့ကြားကလန်းနဘီမှာတည်ရှိနေတဲ့တောင်ကျောဖြစ်ပြီး SSPP ဝဟန်းဌာနချုပ်အတွက်စီရေးပြူဟာရရေးပါတဲ့တောင်ကျောတစ်ခုလို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တမူတူးကပြောပါတယ
်တိုက်ပွဲတွေဖြစ်တယ်အဲဒီအင်းနဲ့တိတ်မဝေဘူးကီလိုမီတာနဲ့15 18လောက်ပဲရှိနေတယ်အဲဝမ်ဟိုင်းနဲ့ကီလို20လောက်ဝေးတယ်အဲဒီတွေ့ဟွေးတောင်ကစီရေးမှာပြူဟာရရှမ်းပြည်မြောက်ပိုင်းကိုနဲ့တောင်ပိုင်းအလယ်မှာရှိတော့သူကအရေးပါမဟာဒီမှာတောင်ဖြစ်တယ်တောင်ပိုင်းပဲလာလာမြောက်ပိုင်းပဲတော့လာအဲ့ဒီတောင်ကိုရလို့ရှိရင်ပြပြတော်တော်အထွားလို့တော့သူကစိန်ကောင်းပဲကြည့်လို့လည်းရတယ်ခြေစည်းကိုကြည့်လို့လည်းရဝါးဟိုင်းကိုကြည့်လို့လည်းရ
လယ်ဟုံးတောင်ကျောမှာ RCSF ဘက်က၎င်းတို့တပ်စခန်းတွေအခြေချထားတယ်လို့ပြောဆိုနေသလို SSPP ဘက်ကလယ်ဟုံးတောင်ဟာ၎င်းတို့တပ်ဖွဲ့မူလပိုင်ဆိုင်ထားတယ်လို့အပြန်အလှန်ပြောဆိုနေကြတာပါ
ตะละลุงนี้บาซี้เยปริปะคะขึ้นในแต่อาชินนี้จ้องจีติไม้หนองกาละมะตะโยมาชื่อแต่จี้หวาริกถองในจีได้หวาตาริฮะจีติမြို့ကိုတင်းချောင်ရောက်ရှိနေတယ်လို့จีติမြို့ကန်ဆိုင်းအောင်ဆိုင်မိုင်ကပြောပါတယ်ပေါ့လက်နဲ့ကြီးတယ်တော့ဟာပြင့်နေတယ်တော့ကျွာတာတွေကဒီမြို့ထဲပြေကုန်တော့တိုက်ပွဲဖြစ်နေရတယ်ဒီမနေ့ကတထောင်600ကျော်တော့ရွာအဖုံးကြီးကျောင်းတော်မှမနေနိုင်တော့ဘုန်းကြီးပါပါတယ်ဒီမြို့ထဲလာလေ
ဆရာကဒီမှာကျောင်းဟာကျောင်းနဲ့မြို့ဦးကျောင်းနဲ့အဲ့နှစ်ကျောင်းမှာလာတဲကြတော့စာဖူတကူကဒီမြို့ထဲကပဲဟိုအဲ့လက်ကျဆန်တွေတက်ချက်ပြေးလိုက်ဒီမြို့ထဲပြန်ကောက်လိုက်လို့လည်းမလုပ်ဘူးကြည်တိမိုင်းအောင်မြို့နယ်ကာလမလက်ကျောင်းမှာရှိတဲ့ဇွန်ဟွန်ဝိုင်ဟွန်ချိုဝါလော့ဆရာရွာကရွာသားတွေကြည်တိမြို့ထဲတိန်းချောင်ရောက်ရှိလာနေကြတာပါ ရှမ်းပြည်နယ်တောင်ပိုင်းကြည်တိမြို့နယ်မိုင်းနောင်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2ကြောင်မဲကိုခိုင်မြို့နယ်တွေဘက်မှာလဲSFPP SSC နဲ့RC SSC တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ရှမ်းပြည်နယ်တွင်ရှမ်းတော်လိုင်းရေးတပ်ဖွဲ့ချင်းချင်းတိုက်ခိုက်နေတာရန်တမ်းမှုရှမ်းတောင်နယ်မြောက်ဖွဲ့ကြားရှမ်းနိုင်ငံရေးဖွဲ့စည်းတွေရှမ်းတန်ကာတော်တွေကအကြိမ်ကြိမ်ဝင်ရ
ွားတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။မြန်မာပြည်တွင်ကိုဗစ်အတီးပြူလူနာသစ်တွေတည်ဆုံးမှုတွေနေ့စဉ်တိုးလာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံမြို့မှာဆိုရင်ဇူလိုင်၁ရက်နေ့တရက်ထဲမှာပဲကိုဗစ်အတီးပြူလူနာက90ကျော်ရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်။မော်လမြိုင်၊ကြောင်မဲ၊ချင်းပြည်နယ်ဘက်မှာလည်းကိုဗစ်လူနာတွေနဲ့တည်ဆုံးမှုတွေများနေတာပါ။ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ဥက္ကမောင်စုံမင်းကပြောပြမှာဖြစ်ပါတယ်
။ကိုဗစ်ကယောဂါကူးစက်သူအရေအတွက်များလာနေတဲ့ရခိုင်ပြည်နယ်တဲကမောင်တော်မြို့မှာဇူလိုင်လ၁ရက်နေ့ကကိုဗစ်အတီးပြူသူ90ကျော်ရှိခဲ့ပါတယ်။မောင်တော်မြို့မှာတာဝန်ကျလို့ပြောင်းလာတဲ့ရဲနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေအပါအဝင်အစိုးရဝန်ထမ်းတွေဖြစ်တယ်လို့မောင်တော်မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှလည်းဖြစ်မောင်တော်မြို့ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာနုကေတီဆန်က VOA ကိုပြောပါတယ်။
သူအခုနောက်တယောက်ထပ်တိုးတယ်94ယောက်ရှိမယ်သူတို့တွေသူရဲဌာနဆက်ကမှာပါအမတိတက်ထားပါတယ်သူနေစားဆောင်တွေတခြားဌာနဆိုင်ရာဝင်နေနေလည်းပါပါအာသူတို့ကလေမောင်နှောက်ကိုရောက်တာ300ပဲရှိသေးတယ်တခြားနေရာတွေကပြောင်းလာတဲ့ဝင်နေနေပါမြန်မာပြည်အနှံ့မျိုးတွေအများကြီးကပါပါတယ်သူတို့ကူးစက်ခံရလဲဆိုတော့မပြောတတ်ဘူးလေသူတို့ကတော့ဒီမော်ကြီးတစ်စီးနဲ့အတူလာတဲ့ဟာလမ်းမှာ3ရက်ကြာတယ်ဒါအကုန်လုံးကူးတာပါ
မောင်တော်မျိုးကိုလာရောက်လာတာ၃ရက်မြောက်နေ့မှာအနမ်းပြောက်လို့ဆိုပြီးသူတို့အားလုံးကိုစစ်ဆေးကြည့်ရမှာအလုံးမှာကိုဗစ်ကရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဇွန်လကနေဇူလိုင်လ၁ရက်နေ့အထိမောင်တော်မျိုးမှာကိုဗစ်အတီးပြူလူနာ139ဦးရှိတယ်လို့ဒေါက်တာနုကေတီဆန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်ဆေးရုံကြီးမှာလည်းဇူလိုင်လ၁ရက်နေ့ကကိုဗစ်အတီးပြူလူနာအသစ်29ဦးတွေ့ရှိတယ်လို့ဒေသခံလူမှုကွန်ရက်အသင်းတာဝန်ရှိသူတဦးကပြောပါတယ်။ကိုဗစ်ကယောဂါကြောင့်သေဆုံးသူကလည်း9ယောက်ရှိနေပါပြီ
။ဒီနေ့ဆိုလို့ရှိရင် positive က29ယောက်ထွက်တယ်။အမနေ့ကတော့20ထွက်တယ်။ဒီနေ့ဆိုလို့ရှိရင်မှာ19ယောက်ပဲ။နေ့စဉ်ဥစားပါရောက်20နီးပါးပုံမှန်ထွက်နေတယ်။ကိုဗစ်ကဒီ6လပိုင်းလောက်မှပြန်ဆတယ်လို့ပြောရမှာပဲ။ဟိုမိသားစုတရား positive ဖြစ်သွားတယ်။သူမိသားစုတွေခေါ်သိတဲ့အခါကျရင်မိသားပြန်တဲ့မိသားစုကိုနေလည်းအပေါ်တော်တော်များများပြန်ပြီးတော့ကူးစက်ခံရတာတွေတွေ့ရပါဘူး။ဘူးလက်ကြီးဆိုလို့ရှိရင်သေဆုံးတာ9ယောက်ရှိတိုင်း
ရှမ်းပြည်နယ်ကြောင်မဲမြို့မှာလည်းကိုဗစ်တန်ရလူနာတယောက်ဇူလိုင်လ၁ရက်နေ့ကသေဆုံးခဲ့ပါတယ်။ကိုဗစ်အတီးပြူလူနာစုစုပေါင်း58ဦးရှိပြီးအဲ့ဒီလူနာတွေကိုနေအိမ်မှာပဲ home quarantine ထားရတယ်လို့နန်းခမ်းရှမ်းမြားလူမှုကွန်ရက်အသင်းကပြောပါတယ်
။ကိုလောကတော့ဒီတယောက်ပဲတည်နေတယ်ပေါ့နော်
။ကိုဆက်သူကတော့ကိုခုချိန်လေး58ရောက်ပါပဲ
။ကိုဗစ်ဖြစ်တဲ့လူတွေအတွက်သူရဲ့တိတက်နေရတနေရတန်းဘယ်လိုမှရှိဖြစ်နေရတော့ကြောင့်မို့တိုင်းရပလို့ကူးစက်လုံးရှိလားမရှိလားဆိုတော့ကျွန်တော်လည်းပြောနိုင်ဖြစ်နေတော့နော်
။ဘုံကွန်နီမတော်ထားတော့လုံးဆောင်မှုအပိုင်းကတော်တော်လေးအားနည်းတယ်လို့ပဲပြောရတော့မှားပြီနော်
။ချင်းပြည်နယ်ဒီတိန်ဖလန်ထန်တလန်မြို့တွေမှာကိုဗစ်ကပ်ရောဂါနဲ့လူသေဆုံးမှုတွေရှိနေပါတယ်။ဒါကြောင့်ထန်တလန်မြို့နယ်မှာအရေးပေါ်ဆေးရုံဖွင့်လှစ်သွားဖို့ COVID-19 Emergency Response Committee ကပြင်ဆင်နေပါတယ်။ဒီတိမ်မျိုးမှာဆေးဝါးဆေးပစ္စည်းနဲ့အောက်ဆီဂျင်ဆက်တွေအရေးပေါ်လိုအပ်နေပြီးလက်ရှိမှာတော့ပရာဟိတအဖွဲ့တွေကပဲအဓိကကူညီပေးနေကြောင်း B-Stown Supporting Group ရဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။လော့ဒေါင်းအသွာအလာပိတ်ထားတဲ့မြို့ဖြစ်တဲ့အတွေ့လဲစားဝတ်နေရေးကအစဒေသခံတွေမှာအခက်အခဲရှိတယ်လို့သူကပြောပါတယ်။
ဒီနေ့ဆိုရင်လည်း6ယောက်ကိုဗစ်ရောဂါနဲ့ပြီးသွားတယ်ပေါ့နော်။ကိုစားဖို့အတွက်ဖြစ်ချင်းနေရာတွေရှိပါတယ်။
တီးတိမ်မျိုးတွေကိုမျိုးပြင်ကလာတဲ့သူတွေကိုမျိုးတွေဝင်ခွင့်မပေးဘူးလစာထုတ်ရဲ့ဌာနဆိုင်ရာတွေမှာလူစုလူဝေးမဖြစ်အောင်လုပ်ဖို့ကုံကားတွေကိုနှစ်ရက်ချားစနစ်ပဲမျိုးတွေပေးဝင်ဖို့လှုပ်သွားနိုင်ရည်တီးတိမ်မျိုးမှာမျိုးမိမျိုးဖားတွေကစီစဉ်နေကြပါတယ်မြန်မာနိုင်ငံမှာဇူလိုင်လ1ရက်ညနေ4နာရီမှာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဓာတ်ခွဲနမူနာ9924ခုကိုစစ်ဆေးတဲ့အထက်ကအတီးပြူလူနာသစ်1580ရှိပါတယ်ခင်ဗျာ
ကိုခမောင်စိုးမင်းပြောပြသွားတာပါခင်ဗျာဒါနဲ့တက်ဆက်တဲ့တင်ဆက်ချင်တာကတော့ဒီထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကိုဗစ်ကူးစက်မှာကိုစိုးရိမ်တဲ့အတွက်မဲဆောက်ဈေးကြီးအပါဝင်လူစီကားတဲ့နေရာတွေမှာလူအသွားအလာအတော်လေးခြောက်ကန့်နေပါတယ်။မဲဆောက်မြို့ကကိုဗစ်အခြေအနေနဲ့ပတ်သက်လို့ထိုင်းနေဆက်အခြေစိုက် VOA သတင်းတော်မအေးမာကတင်ပြမှာဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မဲတောင်ရပ်ကွက်ကစစ်ရုံနဲ့လူနေတန်းရားတွေမှာကိုဗစ်ကပ်ရောဂါကူးစက်သူအများအများဆေးစစ်တွေ့ခဲ့ပြီးတဲ့နောက်ပုံမှန်စီကားနေလေးရှိတဲ့မဲဆောက်ဈေးမှာအခုလူမရှိသလောက်ခြောက်ကန့်သွားပါတယ်။စစ်ရုံလူသမားတွေပုံမှန်ဈေးလာဝယ်နေတဲ့ဈေးကြီးမှာလာဝယ်သူမရှိသလောက်ဖြစ်နေတယ်ဆိုပြီးမဲဆောက်ဈေးမှာဈေးရောင်းသူတူကအခုလိုပြောပြပါဗျ
။ TK မှာတော့ဈေးနှကောင်တော့လော့နှောင်းချလိုက်တယ်ဆိုတော့တရင်ကနည်းနည်းပြန့်သွားတာလေ။ဈေးထဲမှာလူလာသုံးသုံးကိုကျေသွား။လူမလာတာကြီးပြတ်လို့မာတယ်ဒီမှာလေပြင်းချောင်းလာတယ်ဈေးမှာသူရှိတယ်ဆိုတော့စိတ်ယုံလာများတယ်လေ။ဈေးဒီမထွက်တော့ကြတော့ဘာမှသိလို့ဘူးလား။
ဂျွန်လ25ရက်နေ့ကမဲဆောက်စေယုံကြီးမှာမြန်မာမျိုးသမီးတဦးမှာကိုဗစ်ကပ်ရောဂါဖြစ်နေတာစစ်ဆေးတွေ့ခဲ့ပြီးတပတ်အတွင်းမှာပဲအတီးပြုတ်လူနာ900ကျော်ရှိသွားပါပြီ။အများစုကမြန်မာလူသမားတွေဖြစ်ကြတယ်ဆိုပြီးရောင်ကြီးဦးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။စပြီးတော့ပူးတွေ့လူနာတဦးကနေဆက်လိုက်တာနဲ့စပြီးမေတောင်းစီရင်စုနေ့ရက်ကိုပေါ့ပြောမယ်ဆိုရှင်အဲမြန်မာရှိကြောင်းလူသမားတွေအများစုလုတ်တိုင်နေတဲ့စိတ်ရောအိမ်ရောကအိမ်ရောပါတယ်အလုံးစိတ်ရောချေချုပ်စိတ်ရောပါတယ်ပေါ့နော်အဲ့ဒီလူတွေမှာအလုံးပြီးရင်အဲ့ဒီရက်ကွက်တွေထဲမှာရှိတဲ့တရားလေးကိုထပ်ပြီးဆက်လက်တဲ့အခါတမန်ရေးစစ်တဲ့အခါမှာထပ်ပြီးကိုဘူးတရှိရဲ့လူတွေတူးလာတယ်အလုံးအခုရပိုင်းတွင်းမှာပဲတရှိတာဆိုလို့ရှိရင်900ကျော်ရှိလာပြီပေါ့နော်
မြန်မာလူသမားအများစုလာကြတဲ့မဲဆောက်ဈေးကိုလည်းကျန်းမာရေးတာဝန်ရှိသူတွေကဝင်ရောက်စစ်ဆေးတာတွေရှိတယ်လို့မြန်မာအတော်များများကလည်းကိုဗစ်ကပ်ရောဂါကူးမှဆိုလို့ဈေးမသွားကြတော့ဘူးဆိုပြီးဦးမိုးကျော်ကပြောပါတယ်
။ဒီမှာစိတ်လူလူသားတွေနဲ့ဆက်ဆက်နေတဲ့မဲဆောက်ဈေးဆိုတာလည်းတော်တော်လေးကိုခြောက်သွားတယ်။ကိုပြီးခဲ့တဲ့ရက်ကတော့မနေ့ကတော့ဒီမဲဆောက်ဖို့စီကားတဲ့နေရာတွေပေါ့နော်။လက်ဖက်ရည်ရည်ဝင်ရောက်စစ်ဆေးတာတွေရှိတယ်တချို့ဆိုင်တွေကလည်းအရင်တော့ထိုင်ပြီးသင်္ကေတစားလို့ရတဲ့ဆိုင်တွေထိုင်စားမရတော့ဘူးပေါ့နော်တချို့ဆိုရင်မဖွင့်တော့ဘူးအဲဒါကြောင့်မျက်စောက်ကြီးတွေ6ကတ်သွားတယ်ပေါ့ပြောမယ်ဆိုရင်စိုးရိမ်စိတ်ကြီးရှိကြတယ်ကျန်းမာရေးကဒါကူးဆက်တာတွေလည်းတတရလည်းတော်တော်လေးမြန်နေလို့လည်းပြောကြတယ်အတွက်စိုးရိမ်မှုကြီးရှိကြတယ်ဗျဟုတ်ကဲ့
မဲဆောက်မြို့မှာတရားဝင်အထည်ချုပ်စိတ်ရုံပေါင်း280လောက်ရှိပြီးကောင်းတဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေနဲ့ဆက်ယုံနေကိုလဲပတ်နေကြတာဖြစ်ပါတယ်။ဒါအပြင်မဲဆောက်မြို့ဟာနေဆက်မြို့ဖြစ်တာကြောင့်တခြားလုပ်ငန်းတွေလုပ်ကင်နေတဲ့တရားမဝင်အလုပ်သမားတွေလည်းတောင်းတဲ့ချီပြီးရှိနေတာပါ။အခုလိုမျိုးကိုဗစ်ကူးစက်မှုတွေဖြစ်နေတဲ့အတွက်ထိုင်းအနာပိုင်တွေကတော့ရွှေပြောင်းလူသမားတွေကိုတနေကနေတနေခရီးသွားလာခွင့်တွေကိုကန့်သတ်ထားဆဲဖြစ်ပါတယ်။ထိုင်းတိုင်းနိုင်ငံလုံးမှာကိုဗစ်အတီးပြုလူနာ 26,400 ကျော်ရှိပြီးတည်ဆုံးသူက2,100နီးပါးဖြစ်လာပါပြီ။ဒီနေ့ဇူလိုင်လ1ရက်နေ့မှာတော့ကိုဗစ်အတီးပြုလူနာအသက် 9,500 ကျော်ရှိတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဖီယိုရဲ့တောက်ကြနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာတောရရှင်များခင်ဗျာအခုဆိုရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ၅လရှိသွားပြီဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ချက်တချို့ကိုကျွန်တော်တို့ VOA မြန်မာဝိုင်းရဲ့ Editor ဦးကျော်စံသာနဲ့မေးမြန်းมาဖြစ်ပါတယ်ကဲဆရာကျော်ကြီး အလုံးသိတာပြီးဖြစ်တဲ့အချိန်အခုဆိုရင်အာစစ်တပ်ကအာဏာသိမ်းတာ9လရှိသွားပြီအဲ့ဒီတော့ဒီစစ်တပ်ကနိုင်ငံတော်အာဏာကိုထိန်းချုပ်ထားနိုင်တဲ့အခြေအနေတွေရှိနေပြီလားခင်ဗျာ
အာမရှိသေးဘူးလို့ပြောမှာဖြစ်ပါတယ်ကိုညာစစ်တပ်ကတော့စစ်တပ်ဆိုတာ NASA ကပေါ်လေသူတို့ခေါ်သူတို့ကအစွမ်းကုန်ကြိုးစားနေပါတယ်ဒါမဲ့သူတို့ဟာသူတို့ရဲ့ဒီအကြောင်းပြချက်မခိုင်လုံတဲ့နီးနဲ့အာဏာသိမ်းတက်လာတာကိုပြည်သူလူအတင်းအဓမ္မလက်ခံဖို့အတွက်အင်အားသုံးပြီးတော့ပြုလုပ်နေကြတာဖြစ်ပါတယ်ဒီနီးနဲ့ကတော့သူတို့ခုနပြောသလိုတင်ကြေးအချက်မှုမရနိုင်သေးဘူးလို့ထင်ပါတယ်ပြည်သူတွေဟာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်မလူမလွန်နိုင်လို့ညင်သက်ကောင်းညင်သက်နေရလိမ့်မယ်သို့တော်လည်းပဲစစ်မှန်တဲ့တင်ကြေးအချက်မှုကတော့ရမှာမဟုတ်ပါဘူးအဲ့လိုရဖို့ဆိုရင်ပြည်သူတွေလက်ခံနိုင်တဲ့ပုံစံမျိုးနဲ့သူတို့လိုက်လျောလှုပ်ဆောင်ဖို့အများကြီးလိုပါတယ်အခုလောလောဆယ်မှာတော့အဲ့လိုဆောင်တော့မတွေ့ရသေးတဲ့အတွက်တင်ကြေးမှုမရသေးဘူးလို့ပဲပြောမှာဖြစ်ပါတယ်ခင်ဗျာ
ဒါပေမဲ့လို့ပြီးခဲ့တဲ့ဒီရက်ပိုင်းမှာပေါ့လေအာဖန်စီတာတဲ့သူတွေတည်းကနေပြီးတော့လူ2000ကျော်ကိုဟလာပြန်လှုပ်ပေးတဲ့အပြုသဘောဆောင်တဲ့လှုပ်ရက်တွေလှုပ်လာတာကိုကျွန်တော်တွေ့ရပါတယ်အဲ့တော့မကြာခင်ကာလတွေမှာဘလောက်ထိအပြုသဘောဆောင်တဲ့လှုပ်ဆောင်ချက်တွေမြင်လာရမယ်လို့ဆရာကျော်သုံးသပ်ပါလေ
ဟုတ်ကဲ့အဲ့ဒီလှုပ်လိုက်တဲ့လူ2000ကျော်လှုပ်တာကိုကျူးဆိုပါတယ်တချို့ကတော့ဘယ်လိုရွယ်ချက်နဲ့နည်းပန်းဟာခြင်းလို့လှုပ်တယ်ဘာအတွက်ပဲလှုပ်လို့လှုပ်ပေးရဆိုတော့ကျွန်တော်ကျူးဆိုရမှာဝန်သားမှာဖြစ်ပါတယ်သို့တော်လည်းပဲလှုပ်ပေးခံလို့လွတ်မြောက်လာတဲ့လူတွေကမပြောကြပါဘူးသူတို့ဖမ်းကြတဲ့ကမတော်မတရားဖမ်းဆီးကြတာသာဖြစ်တယ်အခုလည်းပဲအပူတွေလုံနေတာလွတ်မြောက်ပြီးရတဲ့အောင်သူတို့ဘဝဟာလုံခြုံမှုရှိတယ်လို့မခံစားဘူးဆိုပြီးတော့သူတို့ပြောနေကြပါတယ်ဆိုတော့သူတို့စကားကိုကြည့်ကြတဲ့ကဒီလိုရလည်းပဲသိမထီရောက်သေးဘူးသူတို့ပြောမှာဖြစ်ပါတယ်တကယ်တမ်းလှုပ်ဆင်းတာကတော့ပြန်လဲသိမြရေးစကားပြန်လဲသိမြရေးအပြုမှုဖြစ်ပါတယ်အခုနာဆကစစ်ကောင်စီကပြန်လဲသိမြရေးစကားပြန်လဲသိမြရေးအပြုမှုဘာမှမတွေ့ဘဲနဲ့သူတို့ပြောတော့အတင်းလက်ခံရမယ်ဆိုရဲအင်းအားသုံးပြီးသက်လုံနေရင်သာဖြစ်တဲ့အတွက်ကြောင့်ဒီလုပ်ငန်းဟာလည်းပဲသိမထီရောက်ဘူးတံခိုးကောင်းမွန်တဲ့တုံ့ပြန်မှုတွေအခြေအနေတွေမြင်လာရလိမ့်မယ်လို့မထင်ပါဘူးကိုညာ
အဲ့တော့အဲ့လိုလှုပ်ဆောင်ချက်တွေကြောင့်နိုင်ငံတကာကလည်းဖိအားတိုးပေးနေတာရှိရောပါလေအဲ့ဒီခါမှာဒီစစ်ကောင်စီကနေပြီးတော့ဒီနိုင်ငံတကာအခင်းကျင်းမှာပေါ့ဟာလာသူတို့ကအထီးကျန်နိုင်ငံမဖြစ်အောင်ဆိုပြီးတော့မြန်မာနိုင်ငံကိုတရုတ်တို့ရုရှားတို့နဲ့ပူပေါင်းလှုပ်ဆောင်နေပါတယ်လို့ဒီရက်ပိုင်းနဲ့မှာပဲဒီစစ်ကောင်စီရဲ့ဥက္ကဋ္ဌကလည်းပြောသွားပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့တန်နမန်အခင်းကျင်းမှာရောဆက်လက်ရပ်တည်နိုင်ရေးအနေအထားကဘယ်လိုမျိုးဖြစ်လာနိုင်ပါသလဲ
နိုင်ငံတကာကမြန်မာနိုင်ငံကိုအစိမ်းအပြူရာတန်ပန်ဆက်ဆံရေးဆိုတာ state to state နိုင်ငံတစ်ခုကြားမှာဆက်ဆံရေးလုပ်တာပါအစိုးရနဲ့သိမ့်ဆိုင်တာဟုတ်
ကဲ့
ဆိုတော့မြန်မာနိုင်ငံရောနိုင်ငံတကာဆက်လက်ပြီးရောအစိမ်းအပြူနေမှာပဲသို့တော်လည်းပဲအဲစစ်ကောင်စီရောသူတို့လက်ခံမှာမဟုတ်ပါဘူးအခုရုရှားနဲ့တရုတ်မှလည်းပဲတရုတ်ကတော့သူတို့စီးပွားရေးလုပ်လို့ရရင်ပြီးရောစစ်ကောင်စီတက်တယ်ဘယ်သူတက်တယ်ဆိုပြီးတော့သူတို့လုပ်မှာပဲဆိုတော့စစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ညင်သက်သွားပြီဆိုရင်တရုတ်ကစီးပွားရေးလုပ်မှာပဲသို့တော်လည်းပဲတရုတ်စီအရှင်းမြောက်တိုင်းဒေသတပုံတွေနဲ့နောက်ကျောမှရှိနေတဲ့အတွက်ကြောင့်စစ်ကောင်စီကသိစိတ်မချဘူးရုရှားကိုအကူပြုရုရှားကလက်နဲ့ဝင်တယ်ရုရှားလည်းသူ့ကိုလက်နဲ့ဝင်မဲ့ကုန်တယ်တယောက်လိုပဲဆက်ဆံတာပါသူတို့အစိုးရကိုသိပ်ပြီးတော့လှိုက်လှဲလှဲလှဲကြိုးဆိုထောက်ခံတာမတွေ့ရဘူးခင်ဗျာ
ဟုတ်ကဲ့နောက်ဆုံးတစ်ခွန်းလေးပါအချင်းအခက်ခဲကြောက်ပေါ့နိဆိုတော့ကျွန်တော်တို့ဒီလက်ရှိအဲ့တော့ဒီတိုင်းဆိုလို့ရှိရင်လက်ရှိဒီမြန်မာရဲ့ရှေ့လာလာကိုဦးကျော်ဆောင်အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲ
ရှေ့လာလာဟာဒီလိုပဲဆက်သွားနိုင်မယ်လို့ထင်ပါတယ်တူတူပြောမယ်ဆိုရင်တော့ပြည်သူတွေဟာမကျေနပ်ဘူးအထူးသဖြင့်မျိုးဆက်သစ်တွေမကျေနပ်ဘဲနဲ့ဆက်လိုက်ပြီးတော့ပုံကတမှုအကြောင်းမှုတွေဖြစ်နေပါလိမ့်မယ်သူတို့ဟာစစ်ကောင်စီကိုအင်အားချင်းညှိနှိုင်တဲ့အင်အားမျိုးရမှတာလျင်စစ်ကောင်စီကိုညှိနှိုင်းဆွေးနွေးဖို့ခေါ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ VOA ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်လာတော့မှာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewbamis channel ဖြစ်ပါတယ်စလုံးပေါင်းက voabursechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voa bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabursechဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။VOA American Than ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ဝယ်ရှိပါပြီ VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 12.13.3 ညလိုင်းနူမီတာ40 kHz 9413ညလိုင်းနူမီတာ58 kHz 5805နဲ့လိုင်းလန့်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျောင်းမဆေးရုံပါဒီမှာလေဝန်ထမ်းမပြည့်စုံတော့လေအဲသူတို့ကပြောတယ်စားတော့ဆရာတွေကအိမ်ကနေပို့ပါညာဆိုတော့သူကမိသားစုလိုက်ကြီးချက်သွားဆိုတော့လေဘယ်သူမှလည်းချက်ပို့မလို့ရှိအဲ့လိုကြည့
်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့စတင်ကြပါတယ်အမိနာခံတက်တဲ့စစ်သားနဲ့တီထွင်ကြံစားတက်တဲ့အရသားတို့မြန်မာပြည်မှာအွန်လိုင်းစစ်ပွဲဆင်နွှဲကြပုံကိုဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ခင်ဗျာ
တိုင်းသူပြည်သားကိုအယုံတွင်းဖို့အတွက်စစ်တပ်မှစိတ်သက်စစ်ဆင်ရေးကဏ္ဍတည်ထောင်ထားတာကြားလာပါပြီ။ဒီဌာနဟာစစ်တပ်ရဲ့တရင်နဲ့ပြင်ကြားရေးဌာနဖြစ်ပါလေ။ဒါကြောင့်စစ်အာဏာသိမ်းတဲ့အခါတိုင်းအခြားတရင်ဌာနတွေကိုချုပ်ကင်ဖို့စစ်တပ်ကကြိုးပမ်းပါလေ။လွန်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မနေ့ကလည်းစစ်တပ်ရေးကုမ္ပဏီတွေကိုအရင်ဆုံးဝင်စီးပြီးအင်တာနက်ကိုဖျက်တောက်ပစ်တဲ့အတွက်50ရာခိုင်နှုန်းလောက်အဆက်အသွယ်ပြတ်သွားပါတယ်။ပန်းလုံကစီးပွားရေးနဲ့ကုန်ဆုံးလုပ်ငန်းတွေပါအခက်အခဲပြစ်ကုန်တာမို့ညနေပိုင်းမှာအင်တာနက်ပြန်ဖွင့်ပေးရပါတယ်။နောက်တနေ့မှာကျန်းမာရေးဝန်ထမ်းတွေက Facebook ကနေအာဏာပြန်ဆိုင်ရေးလှုပ်ရှားမှုကိုစတင်လိုက်တာအခုတည်းကအချိန်ရနေတုန်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်သားနဲ့အရတားရဲ့ online စစ်ပွဲစတယ်လို့ပြောနိုင်ပါတယ်။ MPT နဲ့ Telinor လို့စက်သွေးရေးကုမ္ပဏီကြီးတွေကိုချုပ်ကင်နိုင်ရင်အပေါ်စီးရမယ်လို့စစ်တပ်ကယူဆပါတယ်။ဒါပေမဲ့ဒီကုမ္ပဏီယူတွေမပါဘဲအင်တာနက်သုံးနိုင်တဲ့ VPN Virtual Private Network ကိုအရတားတွေကပြောင်းသုံးပါတယ်။စစ်အာဏာသိမ်းတဲ့အပတ်မှာ VPN သုံးသူဦးရေအစာပေါင်း50ကျော်တိုးဝှသွားကြောင်းသိရပါတယ
်။ Online တိုက်ပွဲမှာအရေးနိမ့်မဲ့အလားအလာတွေပေါ်လာတဲ့အခါမှာအင်တာနက်တစ်ခုလုံးကိုပိတ်ပစ်ဖို့စစ်တပ်ကဆုံးဖြတ်ပါတယ်။အင်တာနက်သုံးသူ25သန်းရှိရာက6သိန်းအထိကြာဆင်းသွားပါတယ်စစ်မှုထမ်းတွေအဖြစ်မှန်ကိုမသိနိုင်အောင်ယူရပြီးလောက်တာလို့လည်းပြောကြပါတယ်အင်တာနက်မရတာဟာဒီမိုကရေစီရေးလှုပ်ရှားမှုကိုလည်းထိခိုက်စေပါတယ်တချို့ဒေသတွေမှာဆိုရင်ဆက်သွယ်လို့မရတဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေရပ်ဆိုင်းသွားပါတယ်ဒါပေမဲ့လူမှုကွန်ရက်မှာစုံစမ်းနိုင်တဲ့စွမ်းရည်စစ်တပ်ဘက်မှနှဲပါတာကြောင့်ထရေအုပ်ဌာနတွေဟာရက်ကွက်ဒလန်ခေါ်တည်င်းပေးကိုတုံးလာရပါတယ်စစ်တပ်မှာရုရှားပြန်စစ်ဗိုလ်9000ကျော်ရှိတယ်ဆိုပေမဲ့အတက်ပညာမှာအရသားကိုမမှီသေးဘူးလို့ဆိုပါတယ်စစ်တပ်ကိုမုန်းတီးနေကြတဲ့ကျွမ်းကျင်သူအရသားတွေဟာစစ်တပ်မှာအလုလုမှမဟုတ်ပါဘူးစစ်တပ်ဟာ VPN ကိုကန့်သတ်ဖို့ကြိုးပမ်းနေပါတယ
် VPN Virtual Private Network ကိုတုံးချင်ရင် online မှာဝယ်ယူရပါလိမ့်မယ်ငွေချေတဲ့အခါ credit card ကိုသုံးရတာမို့မြန်မာပြည်မှာလူတိုင်းလက်လန်းမမီရဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လူသုံးများတဲ့အခမဲ့ VPN ကိုကန့်တပ်ဖို့စစ်တပ်ကကြိုးပမ်းနေကြောင်းပေလ18ရက်နေ့ထုတ် ICG International Crisis Group အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာပြည်မှာသုံးနေတဲ့အခမဲ့ VPN 3ခုရှိပါတယ်။ Express VPN, .VPN နဲ့ Going VPN ဖြစ်ကြောင်းEIN Press Wire တရင်မှာပေါ်ပြထားပါတယ်။
Akame VPN mu secha lecha tong dai mu alon yee chi ba le. Dalo phit la aw democracy lo la de aso ya rui ga kunyi tin ne lo le myin ja ba de.
Pidu lu ru ye set twen mu ko sit tat ga ja phyat na thong mu chou ban da ha. NLD aso ya let thae ga de ga phit chaung me la 19 ye ni thau writer the din saung ba ma paw pya ba de. NLD aso ya ye naw so budget sin yin ma telephone ja phyat na thong de pisi dollar 4 tan bo pa win ni de lo so ba de ana bai ma tye win ja phyat na thong kwin shi de so de ayu sa phit ba de aku do ja phyat snit ta khu lo sit tat let the yauk twa bi phit ba de telephone kho de a ka ko kho de number ko ma yauk pe a cha number ta khu ko yauk twa da ha ja phyat khan ya de lakkhana ri phit ba de ko ga phone kho de a ka ma kho de a tan ma cha ya be phone chait set mi twa da ha le
ကြပြနားထောင်ခံရတဲ့လက္ခဏာဖြစ်တယ်လို့ဆိုကြပါတယ်ဆက်အာနာရှင်ဟာအမိတ်တုတ်ပြီးအင်တာနက်ကိုပိတ်ပင်ကန့်တတ်တဲ့နည်းငယ်သာအွန်လိုင်းစစ်ပွဲဆင်နွှဲနေပါတယ်ဒါလို့လောက်တာဟာကိုအတက်ကိုစုကိုရှုကိုပတ်ဖြစ်လာပြီးစစ်တပ်အချင်းချင်းဆက်သွယ်ရမှာခက်ခဲလာနိုင်ပါတယ်အရသားကတော့အင်တာနက်ကိုကြော်သွားပြီး VPN ကိုတုံးတဲ့စာပေးစာယူ software စနစ်ဟာအင်တာနက်ကန့်တမှုကိုကျော်လွှားနိုင်ပါတယ်ဒီနေ့ကိုပုံမှန်ကောင်းမွန်ပြီးလုံခြုံစိတ်ချရအောင်ပြပကကူညီတာဟာကာကွယ်ရေးတာဝန်အတူပြီးဖြစ်ပါတယ်ဒါကြောင့်မို့စစ်ကောင်စီကိုအင်တာနက်မဖိတ်ဖို့ပန်းကြားနိုင်မယ့်အစားအစွမ်းထက်တဲ့ VPN ကိုလူတိုင်းသုံးနိုင်အောင်ဒီမိုကရေစီလိုရတဲ့အဖွဲ့အစည်းတွေကလှုပ်ဆောင်တဲ့လို့ VPN,
ဒါတွေအားလုံးအခမဲ့သုံးနိုင်အောင်လုပ်ပေးနိုင်တာဟာဒီမိုကရေစီရေးကိုကူညီတာဖြစ်ပါလေခင်ဗျာအခုတခါတော့ကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကိုဗစ်တတိယလှိုင်းမပြင်းထန်ရအောင်ဘယ်လိုကာကွယ်သင့်တယ်လဲဆိုတဲ့အကြောင်းကိုဆွေးနွေးထားပါတယ်ဒီအကြောင်းကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရ Dr. Tan Nai So ကို ကိုဝင်းမင်းက မေးမြန်းထားပါတယ
် Okay, ကျဆက်ယောဂကျွမ်းကျင်သူ Dr. Tan Nai So ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီ COVID တတိယလှိုင်းစတက်လာတာမို့အရန်ပြင်းပြင်းထန်ထန်ဒီအတုံးယုံမဖြစ်သွားရေပေါ့ဆရာနော်အဓိကအရေးကြီးဆုံးဆိုရင်ဘာစမှာစဉ်းလဲဆရာ
ကျွန်တော်တို့ဒီဟာဒီတက်တရားလှိုင်းလို့လည်းကျွန်တော်ကဒါတက်မှတ်ထားပြီးပြီးတဲ့အခါကျတော့ဒါမြို့နယ်တော်တော်များများကိုလည်းစပြီးတော့ပြန့်နှံ့နေတဲ့အခါလည်းချိန်ခေါင်းလည်းကောင်းနေပေါ့နော်ပိုးတွေတော့လည်း14ရာခိုင်နှုန်း15ရာခိုင်နှုန်းဆိုတော့မြင့်မားနေပေါ့နော်အဲ့တော့ဒါကျွန်တော်တို့ကထူးထူးသတိထားပြီးတော့လူမှုပတ်ဝန်းကျင်အတိုင်းဝိုင်းထဲမှာဒီ mask ဆိုတဲ့ပစ္စည်းကိုကျွန်တော်ကဒုံးဝလူတိုင်းလူတိုင်းလက်ခံပြီးတော့အပြင်ထွက်တိုင်းမဖြစ်မနေတက်အမယ်ဟာဒီတော့ထားပြီးကျွန်တော်ကအလုံးအပေါင်းဝင်ပြီးတော့ယောဂကာကွယ်ထိန်းချုပ်ပြီးလို့ပြောပါရယ်ခုနမက်တက်တယ်ဆိုတာဆရာအဲ့ယောဂကိုကာကွယ်ထိန်းချုပ်ပြီးတဲ့သူတယောက်ဖြစ်သွားပါတယ်ကို့အတွက်လည်းကာကွယ်တယ်သူများကိုလည်းကာကွယ်ပေးတယ်သူများကလည်းကို့ကိုကာကွယ်ပေးတယ်ဆိုတော့ဒီကိစ္စတွေတော့ယောဂကိုပြန်ပြတ်တော့စီရဖြစ်တယ်ပေါ့နော်အဲ့တော့ဒီမက်ဒီမဖြစ်မနေအပြင်ထွက်တိုင်းတက်ပြီးပါလူမှုလူဝေးရှိတဲ့နေရာတွင်တတိနဲ့သွားတဲ့ခံတိုင်းတက်ပြီးပါဒီဝင်တွေတက်မကောင်းတဲ့နေရာတွေမှာပို့ပြီးတက်ပြီးသွားဒီနေရာတွေလည်းတက်နိုင်နေများရှောင်ပါပေါ့
ဟုတ်ကဲ့ဆရာဘာကြောင့်အခုလိုဒီ max ပါဇက်နဲ့နှာခေါင်းစည်းကိုအဓိကအရေးကြီးဆုံးဖြစ်စမှားတာလဲဆရာ
အခုကျွန်တော်တို့ဒီပြန်ပြီးတော့ကြည့်လာရဲယောဂအကြောင်းနဲ့တိလာတဲ့အချိန်မှာလက်ကတဆင်ကူးတာနဲ့လေကနေတဆင်ပေါ့နော်ခုနတက်ချူတန်းကြောင်းကူးတာနဲ့အဆပေါင်းများစွာပွာတယ်ဆရာအဲ့တော့အသက်ချူတန်းကြောင်းကကူးတဲ့ဟာတော်တော်ကြီးများလဲများတယ်မြန်လဲမြန်တယ်ပေါ့နော်လက်ကတဆင်ကူးတာရှိတယ်ဒါပေမဲ့လည်းကျွန်တော်တို့တွဲတော့လုံးအောင်ပေါ့နော်ဒါပေမဲ့ပို့ပြီးအရေးကြီးတဲ့အချက်ကဒါ math ဒီအချိန်မှာတက်ကိုတန်းမယ်ပစ္စည်းဖြစ်သွားတာပေါ့နော်အဲ့တော့ဒီဟာလေးကိုကျွန်တော်တို့ကြောင်းနေတယောက်အပြန်အလှန်လေးစားရတဲ့သဘောထားလူမှုအတိုင်းဝိုင်းထဲမှာလိုက်နာရမယ်စီကံတစ်ခုယဉ်ကျေးမှုတစ်ခုဖြစ်သဘောထားပြီးဆောင်ရွက်မယ်ဆိုရင်တော့ ကူးစက်မှုတွင်ဆက်တည်းဟာကြောကြပြတ်တောက်တော့မရှိပါ
ဘူး။ဟုတ်ကဲ့ဆရာတော့လက်တွေ့မှာရောဒီ max တက်မှုအနေထားပေါ့နော်လိုက်ပါလို့ဆုံးလာတာတွေ့ရ
။ခုန max တက်လက်စီခက်ခွာခွာနေသွားဟိုကလေးအစာတိနေပြီပေါ့။ဒါပေမဲ့လိုက်နာမှုအပိုင်းကတော့အားနေတာပေါ့နော်။လောလောဆယ်တော့တည့်ရခုံနေရာတွေမှာပေါ့။ဒီကန်ကြမ်းမှုလည်းကောင်းတယ်။ပြပွားမှုလည်းများတယ်ပေါ့နော်။ဒါဆိုရင်တော့လိုက်နာမှုကလည်းတစ်ခက်ကပါလာပေါ့။ဒါပေမဲ့ကိုယ့်နေရာကိုယ့် data မှာသိမဖြစ်ဘူးပေါ့နော်။ငါဒါဆိုရင်သူကမတက်ကြဘူးပေါ့။အဲ့တော့အဲ့လိုနေရာမျိုးကလူတွေဆိုရင်ဒါကိုဗစ်ကကိုမဖြစ်ဘူးသူများလည်းဖြစ်တာဆိုတဲ့ဟာမျိုးလည်းသူတို့ကစိတ်ထဲမှာစွဲနေတာပေါ့နော်။အဲ့လိုမျိုးဆိုရင်တော့နည်းနည်းခက်တာပေါ့။ခုနတိရုံနဲ့မရတော့ဘူး။ခံချက်ဖြစ်ရမယ်။ပြီးရခါကျရင်လက်တွေ့လည်းလုပ်အောင်။အဲ့တော့ဒီလက်တွေ့လုံဆောင်နိုင်တဲ့ပုံဝင်ခြင်းပေါ့။ဥပမာကျွန်တော် max တက်မယ် max ကဒီထဲမှာမရှိဘူးဆိုရင်သူက enabling environment လို့ခေါ်တာပေါ့။ဒါလုံနိုင်ခြင်နိုင်ဖြစ်မဲ့ပုံဝင်ခြင်းရယ်တစ်ခါကလုတ်ချင်စေရှိတာဘူး။အဲ့ခါကျတော့ကျွန်တော်ကံကိုကူညီပေးတဲ့အပိုင်းလို့လေ။တစ်ခါကလည်းဒီ society တစ်ခုလုံးကဒီ mass ဒုတိယကအပြင်ထက် mass တက်ကိုတက်ရမယ်။မတက်တာနဲ့နောက်တစ်ယောက်ကနေပြီးတော့ကိုကြည့်ပြီးတဲ့ခါကျတော့အခုမှပါတဲ့ mass တွေကို share ပေးတာမျိုး။ဒါမှမဟုတ်ရင်တက်လိုက်ပါအောင်ဖြည့်ပေးတာမျိုးပေါ့။ဒီလိုမျိုးပတ်ဝန်းကျင်ရဲ့သုံးအားတွေလည်းလုပ်တာပေါ့။အဲ့လိုအနေထားမျိုးကဒါကျွန်တော်တို့ရဖို့ဆိုတာကတော့ဒီ data အလိုက်သူ့ရဲ့ပတ်ဝန်းကျင်သူ့တယောက်ချင်းစီရဲ့ပတ်ဝန်းကျင်သာပြီးတော့ပါဘူးလို့လေ
ဟုတ်ကဲ့ဆရာနောက်ရောအဓိကဘာထပ်မှချင်းလဲဆရာ
ဒီ target တဲ့ area ပေါ့နော်အဓိကဒီ cluster တွေဖြစ်တဲ့ဟာပေါ့နော်ဟိုပထမ line တော့ဆိုတဲ့ဘာသာရေးအခမ်းအနားတစ်ခုမှာဒုတိယ line ကြတော့လေတစ်ဖက်ကဖြစ်တဲ့အနေထားနေပြီးတော့ဒီဘက်မှာလူလူလူတွေဖြစ်တဲ့နေရာမှာအများကြီးကူသွားတယ်ပေါ့အဲ့တော့ဘယ်လိုနေရာတွေပြန်ကြည့်ရလဲဆိုတော့ခုနတစ်ဖက်ကဆိုဘာသာရေးအခမ်းအနားဆိုတဲ့သူနည်းနည်းစုတဲ့တဘောရှိတယ်ပေါ့နော်ဒီဘက်ကဘန်တို့ဈေးတို့ဆိုတဲ့တဘောကလည်းခုနစစ်တွေဘက်မှာဟောနေအဲ့ဒီကနေစပြီးတော့မှဒီ community ဘက်ကိုပြန်လာတွေ့ရပေါ့နော်အဲ့ခါကျတော့အကြောင်းဆိုရင်လည်းအကြောင်းယုံဆိုရင်လည်းယုံဈေးဆိုရင်လည်းဈေးဒီလိုနေရာတွေမှာဒီ covid စီကန်းတွေကိုတင်းတင်းကြပ်ကြပ်လေးပေါ့ဟိုပညာလည်းပေးမယ်ပေါ့နော်တစ်ဖက်ကကြီးကြပ်မယ်တစ်ဖက်ကလည်းစီကန်းလိုက်နာမှုဘိုင်းကိုထိမ့်သိမ့်တဲ့ဘိုင်းလေးတွေပေါ့ဒါတွေကလည်းအချင်းချင်းပြောဆိုပြီးတော့သတိပေးအတိပေးရင်းရင်းနဲ့တောင်းမယ်ပေါ့နော်ဒါမျိုးလေးတွေပို့ပြီးတင်းကြပ်လောက်ထိုင်တော့ဒီနေရာကနေပြီးပိုကူးဆက်လာဖို့ခွင့်လန်းနေပဲပေါ့။ဒါမှသာလေခုနကိုဗစ်ဆိုတာသူများမှာပဲဖြစ်တာခုမှမဖြစ်ဘူးဆိုတဲ့ဟာညော့ပါအောင်ပေါ့နော်။အဓိကကတော့ဒီအချိန်မှာကိုတယောက်တည်းဥတည်ပြီးစဉ်းစားရတဲ့ဆိုင်ဒါအများတက်ကိုလည်းစဉ်းစားပေးရမယ့်အချိန်ဖြစ်လာပါပေါ့နော်။အပြန်လှန်ဖို့ဆရာလေခုနကိုက master နဲ့ကိုကာကွယ်ကိုကာကွယ်ပြီးသူတို့လည်းကာကွယ်ပေးနေရဆိုတာသူကလည်းတည်ရကိုကလည်းတည်ရ။ဒါဆိုရင်တော့ဒီ match ကိုပို့ပြီးတော့တက်ရအောင်မယ်ဆိုတာဒီကနေပြီးတော့ပြီးပြီးတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဒေတာမှမဖြစ်သေးဘူးပေါ့နော်ဒါပေမဲ့ဖြစ်လာတဲ့ဒေတာတွေကြတော့လည်းဖြစ်တာမြဲလွန်းကြီးတဲ့အတွက်စိုးရိမ်မှုတွေရှိလာတဲ့အနေထားမှာတခုပြည်သူတွေအနေနဲ့ပေါ့နော်လက်ရှိအိန္ဒိယရဲ့ဒီမျိုးကွဲသစ်ကဲ့ကျင်းထန်မှုကိုရောခုနလိုမျိုးဝါထင်နေမတွေ့သေးတာအတွက်ကြောင့်ရောဖြစ်နိုင်လားအဲ့ဒီအတွက်ဆရာအဓိကပါပြောချက
်ကိုဗစ်ကဖြစ်ပွားတဲ့လူတွေလည်းတော်တော်တွေ့ကြုံရှိနေပါပြီအချို့ဆိုရင်ဆရာရဲ့ကိုမိဘတွေအကောင်းကြီးဒါကျွန်တော်တို့အားလုံးဒုတိယလှိုင်းလုံးကတော်တော်ခံစားရပါတယ်ဒါရန်ကုန်ကပုဂ္ဂိုလ်တွေပေါ့နော်ဒါအများဆုံးသိပါတယ်စင်တာအလူတွေဆိုတည်တာပေါ့နော်အကောင်းကြီးပေါ့အကောင်းကြီးကနေခဏနေဘောပေါ့ခဏနေ ICU ရောက်ခဏနေမရှိတော့ဘူးပေါ့အဲ့လိုမျိုးဟာတွေကခုနတိတ်ပြီးတော့ပေါ့နော်တင်းထန်တယ်လို့ကဘာတိတ်ပြီးတော့အရင်ဆိုရင်မရှိတဲ့ခုနဂျီနဲ့ဂျီနဲ့ပေါ့နော်အဲ့ဒီမျိုးစိတ်ပြောင်းတဲ့အနေထားမှာကျွန်တော်တို့ကရင်ဆိုင်ရတဲ့အနေထားပေါ့နော်အခုကတော့ဒီ Delta virus ကတဘောကတော့ပိုလဲတင်းထန်တယ်ဆေးရုံတက်ရတယ်ပိုများတယ် ICU ရောက်ဖို့လည်းပိုများတယ်တော်တော်ကြီးအရင်ထက်ကိုဆိုးတယ်ဆိုတာပေါ့နော်အဲ့လိုမျိုးဆိုရင်တော့ဆရာရဲ့ကျွန်တော်တို့ကဒါကိုလည်းကျွန်တော်တို့သိနေကြပါလေဒီလိုမျိုးဖြစ်ပြီးတော့မှဆိုရင်တော့မနမကိုဝန်းနေကြရတယ်ကောင်းတယ်ပေါ့နော်ဒီလိုဆိုရင်ဒါဒီဟာကကျွန်တော်တို့ကဟိုဖြစ်ရင်လည်းဘာမှမဖြစ်ပါဘူးဆိုတဲ့ဟာလေတော်များများရှိကြတယ်လေဒါပေမဲ့ဘာမှမဖြစ်ဘူးဆိုတဲ့လူကသတိဒေတာရှိရဆိုရင်ဒီကိုယ့်ရဲ့မျိုးပြောင်းတဲ့အနေထားရဘလို့မှဘာဖြစ်မလဲဆိုတဲ့ဟာပေါ့နော်ပြောလို့မရဘူးပေါ့နော်ကျန်းမာနေတဲ့လူကလည်းခုနကျွန်တော်တို့ဒီအားသာသမားတယောက်ဆိုဒုတိယလိုင်းတော့အားလုံးသိပါတယ်တကယ်ကိုကျန်းမာမှာတန်တန်မာမာကြီးပေါ့နော်ဒါမျိုးနဲ့သုံးတာလည်းရှိတယ်ပေါ့အဲ့တော့ဖြစ်မှကျွန်တော်တို့ကဒီခုနခံစားပြီးတော့အသက်ဆုံးရှုံးရတဲ့ဆိုင်မဖြစ်ခင်ကြိုတင်တာကာကွယ်တာလို့အကောင်းဆုံးပါပဲတစ်ဖက်ကဒီကိုဗစ်ကအချိန်ခုံလေးရပြီးတော့စတင်လာပြီးဖြစ်တဲ့အကြောင်းမလို့ဒီကာကွယ်ရေးနည်းလမ်းတွေကိုတိတိကျကျလိုက်နာပါလားအရင်ယောဂခွင့်ချက်တက်တော့မယ်နေတာဖြစ်တယ်အဲ့တော့ဘလူးမှမဆိုဖြစ်နိုင်တယ်ဘယ်အချိန်မှမဆိုဖြစ်နိုင်တယ်နောက်ယောဂလက္ခဏာယောဂကိုရှိရတယ်ကိုမျက်စိမြင်တာနဲ့ပဲကျွန်တော်မသိနိုင်ဘူးနော်အဲ့တော့သူ့စီကလည်းအချိန်ကြီးကိုယ်စီကူးနိုင်တယ်အဲ့တော့ဒီကြီးကြီးထားပြီးတော့ကာကွယ်ရေးနည်းလမ်းတွေအပြင်ထွက်တဲ့အခါတိုင်းအတူလိုက်နာပေးပါပေါ့နော်အပြင်ကနေအိမ်ထဲကိုပြန်ဝင်တဲ့အခါမှာလည်းအတူလိုက်နာပေးဖို့လိုပါရဲ့ခင်ဗျာဒါမှကျွန်တော်တို့ဒီကိုင်းဆက်ကတက်တော့ပြီးတော့တက်တရလိုင်းကတိတ်ပြီးတော့အချိန်ကုန်မကြည့်ထားနိုင်မှာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရပြီးခုတစ်ခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်မဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အဝင်27မိုင်စုပေါင်းဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဝင်ရောက်တိုက်ခိုက်ခဲ့ပါတဲ့ချင်းပြည်နယ်မတူပင်မြို့မှာစံသေးယူခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်တယ်ဆိုတာနဲ့ရှမ်းပြည်နယ်ကမြို့နယ်တွေထဲမှာ COVID-19 ရောဂါကူးစက်မှုခံနေရတဲ့အခြေအနေလေးအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့အဝင်27မိုင်စုပေါင်းဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA တိုက်ရင်17ကဇွန်လ30ရက်နေ့မနက်9နာရီအချိန်ကဝင်ရောက်တိုက်ခိုက်ရမှာအရက်သား2ဦးရဲ2ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်27မိုင်ဂိတ်အနီးကစားတောက်ဆိုင်နှဆိုင်ကအရက်သား2ဦးသေဆုံး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးကားတစ်စီးမိလောင်ကကားတစ်ချို့ပျက်စီးသွားတယ်လို့မျက်မြင်ဒေသခံတဦးကပြောပါတယ် KIA ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်ခန့်နှစ်ဖက်အကြမ်းပြန်လည်ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ရာကားလမ်းကိုလည်းမနေ့ပိုင်း10နာရီကျော်အထိပိတ်ထားခဲ့ရပါတယ်27မိုင်စုပေါင်းဂိတ်ပစ်ခတ်ခံရပြီးတဲ့နောက်နေ့လယ်တနားလောက်မှာတော့စစ်ကောင်စီတပ်က KIA တပ်ရင်း17နေရာနဲ့ကစုံကျေးရွာအနီးလေရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ KIA တပ်မှန်နဲ့ဒေတာဖြစ်တဲ့ဟူကောင်ချိုင်ဝမ်းဒေတာကိုလည်းလေရင်နှစီးနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်
ချင်းမီနယ်မတူပီမြို့မှာလွန်ခဲ့တဲ့တစ်ပတ်ကစပြီးစံတဲယူခွေကိုစစ်ကောင်စီကပိတ်ပင်လိုက်ပြီးစံပြက်လက်မှုတွေနဲ့ကြုံတွေ့နေရပါတယ်မတူပီမြို့ပေါ်ကစံကုန်တဲတွေဟာမင်းတပ်မတူပီလမ်းကြောင်းပိတ်ထားတာကြောင့်ဟာကမတူပီလမ်းကတစ်ဆင့်ဂန်ကောဘက်ကစံတွေကိုတဲလိရှိပြီးစွန်လကုန်ပိုင်းကစပြီးမတူပီမြို့ခြေဆိုင်ခလရ140နဲ့စစ်ခြေချပြူဟာတတုကနေမတူပီမြို့တွင်းကိုစံတဲယူခွေကိုပိတ်ပင်တိုက်မြစ်တာလို့မတူပီမြို့ခံတူကပြောပါတယ်ခလရ140နဲ့ပြူဟာတတူဟာမတူပီမြို့တွင်းကိုစံတယူခွေကိုပိတ်ပင်ခဲ့တာကြောင့်မြို့မှာစံပြက်လက်မှုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်စစ်ကောင်စီကနေမတူပီမြို့ပေါ်မှာစံတယူခွေမပြုတ်တာဟာမတူပီမြို့ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်ထံရိခာတွေရောက်ကြည့်တော့မှစိုးရိမ်တာကြောင့်ဖြစ်နိုင်တယ်လို့မတူပီမြို့ဒေသခံတူကဆိုပါတယ်
မွန်ပြည်နယ်ရေးမြွနယ်နင်းစုံကြီးရွာအုတ်ချုပ်ရေးမှုဦးစောဝင်းစိုးမြင့်ကိုဇွန်လ28ရက်ညနေပိုင်းမှာအမည်မသိလက်နက်ကိုင်အုပ်စုကနေအိမ်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတပ်ဖြတ်ခဲ့ပါတယ်ညအချိန်တုန်းကအမည်မသိလူနှစ်ယောက်ကနေအိမ်အထိလာရောက်ခေါ်ဆောင်ပြီးမနေ့ပိုင်းရောက်တော့ကားလမ်းမှပေးမှသူ့အယုတ်အလောင်းတွေ့ရတယ်လို့နင်းစုံရွာသားတဦးကပြောပါတယ်ပြည်ခံပြောပါတီဝင်တဦးဖြစ်သူအသက်53နှစ်အရွယ်ဇောထဝဲကိုဦးစောစိုးဝင်းမြင့်ရဲ့ဦးခေါင်းမှာတနတ်တန်ရနဲ့တေဆုံးနေပြီးနင်းစုံကျေးရွာအပြင်ဖက်ရေးတံဖြူစရကားလမ်းမှပေးမှဇွန်လ28ရက်နေ့နနက်အစောပိုင်းကရွာသားတွေကအလောင်းတွေ့ရှိခဲ့တာဖြစ်ပါတယ်စစ်ကောင်စီစန့်ကျင်ဘက်အုပ်စုတစ်ခုကတည်င်းပေးအဖြစ်ယူဆပြီးလက်နက်ကင်အုပ်စုကဖမ်းဆီးတပ်ဖြတ်လိုက်တယ်လို့ယူဆပြောဆိုမှုတွေရှိနေပေမဲ့လည်းတိကျအတည်ပြုခြင်းမရှိသေးပါဘူ
းရခိုင်ပြည်နယ်မောင်တော်မြို့နယ်မယူတောင်တန်းမှာမြို့မြူသားသူဇွန်လ26ရက်နေ့ကမြေမြုပ်မိုင်းနေမိတဲ့အတွက်သေဆုံးသွားခဲ့ပါတယ်တေဆုံးသွားသူကတော့ဝက်ချင်းကြေးဝါတာအသက်35နှစ်အရွယ်နန်းခိုင်စုသူဖြစ်ပြီးဝါခုတွားဆင်အခုလိုမိုင်းနစ်မိပြီးတေဆုံးသွားတာဖြစ်တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်အခုမိုင်းနစ်မိတဲ့နေရာဟာလွန်ခဲ့တဲ့နှစ်ကစစ်ကောင်စီတပ်ကစကန်းချနေထိုင်ခဲ့တဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်မှာစစ်လက်ကျန်ပစ္စည်းတွေပေါက်ကွဲမှုကြောင့်လူပေါင်း50ခန့်တေဆုံးပြီး80ကျော်သံရရရှိထားတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ RIC စီးရင်ရသိရပါတယ်
အစိုးရစတင်ကြောင်းတချို့မဖွင့်တဲ့အတွက် KNU ကရင်မျိုးသားစည်းရုံးချင်းချုပ်နယ်မြေမှာရှိတဲ့ကရင်ပညာရေးဌာနလက်အောက်မှာအခုနှစ်ကျောင်းလာတက်တဲ့ကျောင်းသူကျောင်းသားအဆမတန်များပြားနေတယ်လို့ကရင်ပညာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ခန့်မှန်းလျှာထားချက်ထက်ကျောင်းသားဦးရေ 9,000 ကျော်တိုးလာတဲ့အတွက်ကျောင်းသုံးဆောင်ပစ္စည်းနေရာထိုင်ခင်းမလုံလောက်မှုတွေကျောင်းသားဦးရေများပြားပြီးကျောင်းဆရာဆရာမှမလုံလောက်မှုတွေကြုံတွေ့နေရပါတယ်။ KNU ကရင်မျိုးသားစည်းရုံးချင်းချုပ်နယ်မြေမှာအစိုးရတင်ယုံညွန်းတမ်းမယူပဲ KECD တင်ယုံညွန်းတမ်းနဲ့တာတင်ပြီးမူလတန်းငန်နေအထက်တန်းအထိစာတင်ကြောင်းပေါင်း 1,360 ကျော်ရှိနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့မှာလူဝင်အား 1,000 လောက်ကရှမ်းပြည်သုတေရေးပါတီ SSPP ကိုစန့်ကျင်ကန့်ကွက်ကြောင်းဇာတ်နာထုတ်ဖော်ခဲ့ကြပါတယ်။နန်းခမ်းမြို့နယ်ရွှေလီချဲဝမ်းဒေသမန်ဆွန်ရွာသားဆိုင်းစာခန်းအိုက်ကို SSPB ကတလကြာဖမ်းဆီးခေါ်ဆောင်သွားပြီးနောက်အဲ့ဒီရွာသားတေဆုံသွားမှုပေါ်ရွာသားတွေကကြေညာမှုမရှိတာကြောင့်စွန်လ29ရက်နေ့ကလူစုပြီးစန့်ကျင်ကန့်ကွက်ဆန္ဒပြတာဖြစ်ပါတယ်။ရွာသားဆိုင်းစာခန်းအိုက်တေဆုံရတာဟာရဲနှက်စစ်ဆေးမှုကြောင့်မဟုတ်ပဲသူရဲ့သွေးသွယောဂါကြောင့်ဆုံးလွှတ်ရတာဖြစ်တယ်လို့ SSPB ဘက်ကပြောပါတယ်။နန်းခမ်းတိရခမ်းတွေဆန္ဒပြနေစမှာပုံပေါက်ပွဲတာကြောင့်လူလူသေဆုံးသွားခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်အာဏာသိမ်းလို့နိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အခြားရှမ်းပြည်နယ်အတွင်းမြို့နယ်အတော်များများမှာကိုဗစ် -19 ရောဂါကူးစက်မှုကြောင့်ဒေသခံလူထုတွေအခက်အခဲကြုံတွေ့နေရပါတယ်။ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါရယ
်စစ်အာဏာသိမ်းမှုကြောင့်ဌာနအသီးသီးကဝန်ထမ်းတွေ CDM လှုပ်ဆောင်နေတဲ့အတွက်အစိုးရလုပ်ငန်းရမ်းရလဲပတ်ဖို့အခက်တွေ့နေချိန်ရှမ်းပြည်မြောက်ပိုင်းမှာဇွန်လ30ရက်နေ့အထိကိုဗစ်ကူးစက်ခံရသူ1000ကျော်ရှိနေပြီလို့ရှမ်းပြည်မြောက်ပိုင်းကိုဗစ်ကာကွယ်ရေးအသင်းကဆိုပါရယ်ကြောင်မဲမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့ကိုဗစ်အဓိပ္ပာယ်လူနာ20ဦးရှိနေပြီးလက်ရှိမှာစားရေးတောက်ရေးခက်ခဲနေတယ်လို့ကူညီမှုပေးနေတဲ့ကမ်းလင်းလက်များလူမှုကူညီရေးအဖွဲ့ကဥကူကူကအခုလိုပြောပါတယ
်။ကျောင်းမဲမှာကျောင်းမဲက6ဦးနောင်မဲက14ဦးနဲ့ပေါင်း20ရှိနေတယ်လို့ဆိုလို့ကျောင်းမဲဆေးရုံမှာရုပ်တွေကြီးရောက်လာတော့ရတောက်ရည်တွေလည်းမရှိသေးဘူး။နောက်အဲစားတောက်စရာတွေကလည်းပြက်လက်နေ။ဆေးရုံမှာလည်းဝန်ထမ်းမပြည့်စုံတော့လေ။အဲသူတို့ကပြောတယ်စားတောက်စရာတွေကတော့အိမ်ကနေပို့ပါညာဆိုတော့ဆိုတာမိသားစုလိုက်ကြီးဖြစ်သွားတယ်ဆိုတော့လေဘယ်သူမှလည်းချက်ပို့မလို့ရှိအဲ့လိုကြည့်
ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့လာရှိုးမြို့ဆေးရုံမှာဖြစ်နေပြီးလက်ရှိအချိန်ထိကိုဗစ်ကူးစက်အတည်ပြုလူနာ420ကျော်သေဆုံးသူ10ဦးရှိပြီးဖြစ်ပါတယ်။ကိုဗစ်ကူးစက်မှုများလာတဲ့အတွက်ဈေးတွေစားတောက်ဆိုင်တွေတမကလက်ရှိမှာဇွန်လ1ရက်နေ့ကပြန်ဖွင့်ထားတဲ့ကျောင်းတွေကိုပါပိတ်ထားရတယ်လို့လာရှိုးဒေတာခန်တွေကပြောပါတယ်။ကိုဗစ်ကူးစက်မှုတားဆီးနိုင်ရေးအတွက်လာရှိုးမြို့အရှေ့မြောက်ဘက်မိုင်30ခန့်အကွာကမိုင်းလျော်တိုက်နယ်မှာတော့လာရှိုးမိုင်းလျော်အသွားလမ်းကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကပိတ်ထားတာတလားလောက်နီးပါးရှိနေပြီဖြစ်တယ်လို့မိုင်းယော်လူငယ်စိုက်လူကရှမ်းပါသားနဲ့အခုလိုပြောပါတယ
်လာရှိုးမှာကိုဗစ်ကူးစက်လို့မဟာမိတ်တွေကကျွန်တော်တို့ကိုလာရှိုးပေးမှတာတလားလောက်ရှိပြီနှစ်ဖန်တစ်ပတ်ခါလောက်မိုင်းယော်ထက်ကတရွာနဲ့တရွာအသွားလာလဲထပ်ပြီးပိတ်အောင်မယ်ပြောတယ်အဲ့လိုဆိုရင်စာဝတ်နေရေးအတွက်အခက်ခဲတွေဖြစ်ကုန်မှာပေါ့ဗျာ
ရှမ်းပြည်မြောက်ပိုင်းနမ်လန်မြို့မှာလည်းကိုပစ်ကူးဆက်တူ40အထိရှိနေပြီဖြစ်တာကြောင့်ဇွန်လ30ရက်နေ့ကစပြီးဈေးတွေခက်တာပိတ်ထားခိုင်းတယ်လို့နမ်လန်ဒေတာခန်ကပြောပါတယ်။ဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရှမ်းပြည်မြောက်ပိုင်းကကိုပစ်ကူးဆက်မှုခံရသူစီးရင်ကတော့လာရှိုးမှာ429ဦး၊သေဆုံးသူ10ဦး၊လောက်ကင်မှာ239ဦး၊နောင်ကျော်မှာ219ဦး၊သေဆုံးသူ2ဦး၊တီဘောမှာ88ဦး၊သေဆုံးသူ3ဦး၊နမ်ခမ်းမှာ40ကနဦးကြောင့်မဲ20မူဆဲ15မိုးမိတ်15တန်ရမ်း10ဦးတေဆုံးသူ2ဦးကုတ်ခိုင်9ဦးဟိုပန်9ဦးမင်းရိုင်6ဦးနမ်တူ5ဦးတိန်နီ5ဦးတို့ဖြစ်ကြကြောင်းသက်ဆိုင်ရာမြို့နယ်အသီးသီးရဲ့ကိုပြစ်ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားချက်အရသိရပါတယ
်ဆက်ပြီးတော့ရခိုင်ပြည်နယ်ကနမကြီးဖျားတဆူဖြစ်တဲ့ကြောက်တော်မဟာမုနိဘုရားဓမ္မယုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေစီကလက်နက်တွေကိုဇွန်လ26ရက်နေ့မှာရခိုင်တပ်တော် AA ကသိမ်းယူခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးသိမ်းယူရတာလဲ။နောက်ဆက်တွဲဘလို့အခြေအနေရှိနေတာလဲဆိုတာကိုတော့မောင် A ကနေစူးစီးတင်ဆက်ပေးထားပါဗျ။
ရခိုင်ပြည်နယ်ကအထောင်အယဖျားတဆူဖြစ်တဲ့ကြောက်တော်မဟာမဲမင်းဖျားမှာတဲဆွေထားတဲ့စိုက်ကောက်စီတွဲဖဲဝံတွေစီကလာနာသိမ့်ယူခဲ့တဲ့ဖြစ်စဉ်အပေါ်ကြောက်တော်ဒေသခံဦးကျော်လှမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်
ဖြစ်ပါတာတော့ဗျာဒီမဟာမင်းဖျားပယုံဖြစ်မှာလက်နာတွေနဲ့နေတယ်အပြီးတော့ပယုံရဲ့ဒေနာကဓမ္မယုံမှာလက်နာတွေနဲ့နေတယ်အဲ့ဒီနေတဲ့အတွက်အနည်းအနားမှာသွားလာတဲ့လူတွေရဲ့အပြီးတော့ညာအိတ်သွားလာတဲ့ကားတွေဒိတ်ထိုးတဲ့ခါကားတွေရပ်ဆက်နေတောက်တာတွေရဲ့အပြီးတော့အမျိုးသမီးတွေနဲ့မဖွေမရကိစ္စတွေရဲ့အဲ့ဒီကိစ္စတွေဖြစ်နေတယ်လို့ရှားလို့ကိစ္စတွေကိုမဖြစ်အောင်ဆိုတင်ကာကွယ်တဲ့နေနဲ့လုံးလိုက်တာလို့ပဲကျွန်တော်ပြည်သူတွေကတော့လုံချင်တယ်ဗျာ
ဇွန်လ26ရက်နေ့ညသင်ခေါကြွာရှိမဟာမရမင်းဖျားမှနေရာယူထားတဲ့စိုက်ကောက်စီတပ်ဖွဲ့ဝင်တွေစီကလာနာ20ကျော်ကိုရခိုင်တက်တော်အေအေကသိမ်းယူခဲ့တာပါဖျားတွေနဲ့သာသနိကအဆောက်အဦတွေမှာစိုက်တက်ကနေရာယူထားတဲ့အပေါ်ဘူးစီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောဦးအောင်သောရွှေကသူ့အမြင်ကိုခုလိုပြောပါတယ်
အရပေါ်မှာတေးစီသာပူရုံဘဇံဘော်လေးဒီမလေးအမြဲတေးစီတော့ကိုရှိနေတယ်ကျွန်တော်ဘူးတော်မင်းလေးမှာဆိုကလေးတစ်ဆက်တည်းဘယ်ရလို့လောက်ပြီးရေဒီအခုကြောင်းစီတယ်ရာဒီမှာအမြဲတည်းရာဒီကဘူးရှိတယ်ပြတ်တေးစီသာပူရုံဘဇံဘော်လား
ဒီလိုလာနာသိမ့်ယူမှုဖြစ်ပေါ်ခဲ့တဲ့အတော့နှစ်ဖက်တောင်းမှမှုတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရင်ခဲ့ကြပေမဲ့အခုအချိန်မှာတည်ငြိမ်နေတယ်လို့ဥကျော်လာမြန်ကဆက်ပြောပါတယ်
လောကစီတော့တရက်တက်မှာမုံတော့မရှိသေးဘူးဗျအဲ့ဒီနေရာဖြစ်နေတဲ့ပြဿနာပြီးတော့နှစ်ဦးနှစ်ဖေးစလုံးရှင်းတဲ့တိုင်ပဲပြီးတော့အပြုစုခံရတယ်လို့တော့သိရတယ်ဗ
ျရခိုင်တက်တော်အေအေနဲ့နိုင်နေမှာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေအတွန်းစိုက်ကောက်စီတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကသမိုင်းဝန်နိုင်မကြီးဖျားတွေအပါဝင်မုံတော်ကြီးကျောက်တွေနဲ့သာသနိကအဆောက်အဦတွေမှာတက်ဆွေနေရာယူထားတာဖြစ်ပါတယ်အခုအခါရခိုင်ပြည်နယ်မှာတိုက်ပွဲမရှိတော့တဲ့အတွက်ဒီလိုဗုဒ္ဓသာသနိကအဆောက်အဦတွေမှာနေရာယူထားတာတွေကိုရုပ်သိမ်းပေးဖို့ပြည်သူတွေလိုလားနေကြပေမဲ့စိုက်ကောက်စီဘက်ကတော့ဒီကနေ့တည်းတစုံတရာလိုက်လျောမှုမရှိသေးလို့ဆိုပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မြစ်ကြီးနားမြို့အဝင်22မိုင်စုပေါင်းဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA တိုက်ရင်17ကဝင်ရောက်တိုက်ခိုက်ရာမှာအရက်သားတဦးရဲတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ချင်းပြည်နယ်မတူပီမြို့မှာစံတဲခွင့်ကိုအာဏာသိမ်းစစ်ကောင်စီကပိတ်ပင်လိုက်ပြီးဖြစ်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ထုတ်လွှင့်ပြီးသမျှရေးပြီးသမျှသတင်းတွေနဲ့ပတ်သက်လို့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြီးညို့ကိုပြောပြပေးပါဦးဒေါက်တင်မြတ်သိ
ဟုတ်ကဲ့ပါကိုညောင်ဝင်းအောင်နေ February 10ရက်စစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြတ်တို့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာစစ်တပ်ကကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ကြောင်းအထွေထွေချုပ်ယုံလက်ထောက်ပြောခွင့်ရအဲရီကန်နက်ကိုကချက်တဲ့ပရိနစ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုလှုပ်ပေးဖို့အတွက်လုံခြုံရေးကောင်စီကလည်းဒါကိုအထူးပြုပြောထားတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာလုံခြုံရေးတာဝန်ယူထားသူတွေကတရားလက်လွတ်ဖမ်းဆီးနေတာပါဝင်ချင်းချောက်အကြက်ကိန်းတာတွေအကြမ်းဖက်မှုတွေဆက်ပြီးလုပ်နေတဲ့အတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာထိန်းသိမ်းခံရတဲ့ American သတင်းတောက် Daniel Fenster အမှုကိုမနေ့ကအင်းစိန်အကျဉ်းထောင်အထူးတရားရုံးမှာကြားနာဆစ်ဆေးပြီးတရားရုံးမှာ American တန်ယုံကောင်စစ်ဝင်ယုံအရာရှိနှစ်ဦးကလည်းတက်ရောက်ခဲ့ပါတယ်။ပထမအကြိမ်ရုံးထုတ်တဲ့ဇွန်လ18ရက်နေ့ကတော့ American တန်ယုံအရာရှိတွေနဲ့သူတွေ့ခွင့်မရခဲ့ပါဘူး။မြန်မာနိုင်ငံမှာ Coronavirus ကူးစက်မှုတချို့ပြန်တိုးလာတဲ့အန္တရာယ်နဲ့ဂျုံနေရတာကိုဖြေရှင်းဖို့စူးစမ်းနေခြင်းမှာပဲ Russia တို့ Sputnik COVID-19 ကာကွယ်ဆေးအလုံးပေါင်း9သန်းဝယ်ဖို့ညှိနှိုင်းနေတယ်လို့ဗိုလ်ချုပ်မှူးကြီးမယောင်လိုင်ကပြောကြားလိုက်ပါတယ်။မြန်မာအင်းနေချင်းအိန္ဒိယကနေကနအူးမှာမြန်မာအတွက် COVID ကာကွယ်ဆေးအများအများရယူခဲ့တာဖြစ်ပေမဲ့အခုခါအိန္ဒိယမှာကူးစက်များ COVID အန္တရာယ်ခံစားနေရတာကြောင့်နောက်ထပ်ဆေးထပ်ပြီးမပေးနိုင်ကြောင်းနဲ့တရုတ်ကာကွယ်ဆေးတွေကိုလည်းမြန်မာနိုင်ငံမှာထိုးပေးနေတာဖြစ်ပြီးဒီတရုတ်ကာကွယ်ဆေးတွေလည်းဆက်ပြီးညှိနှိုင်းမယ်လို့ပြောပါတယ်။ နဝင်းနိုင်ငံပိုင်တော်လန်နော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကမိုဘိုင်းနဲ့အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေရောင်းချတော့မယ်လို့ TMD Business Media ကမနေ့ကြော်သပတေးနေ့မှာပြောကြားလိုက်ပါတယ်ကိုညောင်ဝင်းအောင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ကြပါတယ်ခင်ဗျာ။ VO ရဲ့မနေ့ခင်းအစီအစဉ်ကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး BND ရဲ့ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။This program.